ရှေ့တော်ရှာတိတော့ကိုစေးတိုက်ပွဲအသိရဲ့ရှေ့တန်းစစ်မျက်နှာဖြစ်ခါမှာမဟုတ်ဘူးလို့အာရှအလက်ကျဥက္ကဋ္ဌအသိဖြစ်လာမယ် Indonesia
တပ်ပရာကဂရုပြုလိုက်ပါတယ်ဂျီအန်အန်ကာဖော်ဂလိုဘယ်စတက်ဘီလီတီကွန်စစ်တန့်လီအပေါ်အင်တာနက်ရှင်နယ်လောအန်နော့ဘီအပရော့ခ်စီအာရှဟာညီညာနယ်ဒေသဖြစ်လာပါမယ်ကမ္ဘာတည်ငြိမ်ရေးအတွက်မိခိုအားထားရနေရာလည်းဖြစ်ရပါမယ် နိုင်ငံတကာဥပဒေတွေကိုတသမတ်သဲဆွဲခံရပါမယ်။အင်အားကြီးအာဏာတည်ရကိုကိုးစားပြုတာမျိုးမဖြစ်ရပါဘူး။လက်ရှိပထဝီနိုင်ငံရေးရဲ့အပြန်အလှန်တက်ရောက်အားတွေကိုကျွန်တော်တို့ဒေတာအတွင်းမှာစီးအိတ်တိုက်ပွဲတစ်တက်အဖြစ်ပြောင်းလဲသွားမှာကိုအာဆီယံကအဖြစ်မခံသင့်ပါဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဆိုပါတယ်။လူသားမောင်းခွန်ရနေထိုင်နေကြတဲ့အာဆီယံဒေတာဟာဂုံတိတ်ခါရှိတဲ့ဒ ဖြစ်ပေါ်လာခဲ့တဲ့ဖြစ်ရပ်တွေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့လူခွေးဆရာပြဿနာတွေကြောင့်ညှဉ်းနှွမ်းခဲ့ရပါတယ်။တရုတ်ကအာရှပစိဖိတ်ဒေသမှာပို့ပြီးစီးရီးယားတိုးမြင့်လာခဲ့ပြီးထိုင်ဝမ်ဟာသူ့ရဲ့အချုပ်အခြာပိုင်းနယ်မြေအဖြစ်နဲ့အခိုင်အမာပူပြောလာခဲ့တဲ့အတိုင်းအမေရိကန်ကလည်းတရုတ်ရဲ့အင်အားကိုတံပြန်တဲ့ခြေလှမ်းတွေလှမ်းလာတာကြောင့်ဒေသတွင်းမှာစီးရီးတိုက်ပွဲအသစ်ကိုတင်းမာမှုတွေတိုးမြင့်လာပါပါ။အာရှခေါင်းဆောင်တွေဖနှောင်းမြင်မှာတွေ့ဆုံနေကြချိန်မှာပဲကွတ်လို့အတူကောက်ခေါ်တဲ့အမေရိကန်၊ဩစတြေးလျ၊ဂျပန်နဲ့အိန္ဒိယလေးနိုင်ငံမဟာမိတ်အဖွဲ့ဟာဖိလစ်ပိုင်နိုင်ငံရဲ့အရှိတ်အဝါပင်လယ်ထဲမှာစစ်ရေးလေ့ကျင့်နေကြဆဲဖြစ်ပါတယ်။စနေနေ့မှာပဲတရုတ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲလေယာဉ်36ဆင်းဟာထိုင်ဝမ်အနီးမှာပြန်တန်းခဲ့ကြပါသေးတယ်။လေယာဉ်ဆက်စည်းဟာထိုင်ဝမ်ရေလက်ကြားထဲကတရုတ်နဲ့ထိုင်ဝမ်ကိုချားထားတဲ့မြင်းကိုဖြတ်ကျော်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။